အာဆီယံထူးကိုယ်စားလှယ်နဲ့ဒေါအောင်ဆန်းစုကြည်သမရဟာဥဝင်းမြင့်တို့နဲ့တွေ့ဆုံခွင့်ပေးဖို့အာဆီယံအလှည့်ကြာဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ကစစ်ကောင်စီအခြေကဲဗိုလ်ချုပ်မှုကြီးမြောက်လှိုင်ကိုတနင်္လာနေ့မှာတိုက်တွန်းပါတယ်။အာဆီယံရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ပရက်ဆွန်ခွန်ရဲ့ဒုတိယမြောက်မြန်မာခီးစဉ်ကတော့အခုမေလကုန်ပိုင်းလောက်မှာဖြစ်နိုင်တယ်လို့လည်းကမ္ဘောဒီးယားဘက်ကပြောဆိုထားပါတယ်။အလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုဖြစ်မြောက်ရေးအတွက်တက်ဆိုင်သူအလုံးပါဝင်ဖို့အရေးကြီးကြောင်းကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတနင်္လာနေ့မှာဗိုလ်ချုပ်မှုကြီးမြောက်လှိုင်နဲ့ဗီဒီယိုနဲ့ဆွေးနွေးမှုအတွင်းမှာပြောခဲ့တာပါဗိုလ်ချုပ်မှုကြီးမြောက်လှိုင်ဘက်ကတော့ပတ်သက်ဆက်နွယ်သူတွေနဲ့တွေ့ဆုံနိုင်ရေးအတွက်စီစဉ်ပေးမယ့်အကြောင်းပြောခဲ့ပြီးမယ်ဒေါအောင်ဆန်းစုကြည်ဦးဝင်းမြင့်တို့နဲ့အာဆီယံကိုယ်စားလှယ်တွေ့ခွင့်ပေးမလားဆိုတာကိုတော့ကမ္ဘောဒီးယားအစိုးရထုတ်တဲ့ကြေညာချက်မှာဖော်ပြမထားပါဘူးလက်ရှိနိုင်ငံတွင်အကြမ်းဖက်မှုတွေကိုအဆုံးသတ်ရေးအထောက်အမှုဖြစ်နေအာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်အနေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့များနဲ့ညှိနှိုင်းမှုမှာကြားဝင်ဆောင်ရွက်ပြီးဖို့လဲဗိုလ်ချုပ်မှုကြီးမြောက်လှိုင်ကကန့်လန့်ခဲ့ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတော့တရားဥပဒေစိုးမိုးရေးကိုထိမ့်သိမ့်တဲ့အနေနဲ့အင်အားအလုံးအချွတ်သုံးနာရှောင်ဖို့အရေးကြီးကြောင်းထောက်ပြပါတယ်။စစ်ကောင်စီအနေနဲ့လူသားချင်းစာနာမှုကိုညီပံ့ပိုးမှုတွေကိုအခြေမနှောင့်စေဘဲပို့ဆောင်နိုင်အောင်ဆောင်ရွက်ပေးတင်ကြောင်းအကြမ်းဖက်မှုတွေရောကြာရေးနဲ့အလုံးစုံပါဝင်တဲ့ငြိမ်းချမ်းရေးဆွေးနွေးမှုပေါ်ပေါက်လာရေးအတွက်ယုံကြည်မှုတည်ဆောက်ရေးတို့ကိုဆောင်ရွက်ဖို့လဲဝန်ကြီးချုပ်ဟွန်ဆန်ကတိုက်တွန်းပါတယ်။ဒါ့အပြင်ဩစတြေးလျနိုင်ငံသားပါမောက်ခရှောင်းထားနဲ့အပါအဝင်နိုင်ငံရေးအကျဉ်းသားအလုံးကိုပြန်လှည့်ပေးဖို့လဲဝန်ကြီးချုပ်ဟွန်ဆန်ကထပ်မံပန်ကြားခဲ့ပါတယ်။